မြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရတက်လာပေမဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုစစ်တပ်ကဆက်လက်ချုပ်ကန်ထားဆဲဖြစ်တဲ့အတွက်အစိုးရအနေနဲ့ထိရောက်စွာကွိုင်းတွဲဖြည့်ရှင်းနိုင်ခြင်းမရှိသေးဘူးလို့အမေရိကန်ပြည်ထောင်စုက2016ခုနှစ်အတွက်ထုတ်ပြန်တဲ့နှစ်ပတ်လည်လူ့ခွင့်ရေးစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းပြည်အတွင်းကလွတ်တော်300ဖြစ်တဲ့ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းဒေသကြီးလွတ်တော်တွေမှာစစ်တပ်က25ရာခိုင်နှုန်းနေရာယူထားတဲ့အပြင်ကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေကိုလည်းစစ်တပ်ကချုပ်ကန်ထားတဲ့အပြင်တမရကနိုင်ငံမှာအရေးပေါ်အခြေအနေကြီးညာရင်စစ်တပ်ကတိုင်းပြည်အာဏာကိုအချိန်ကန့်တတ်မရှိထိန်းချုပ်ထားပိုင်လို့ရှိကြောင်းအစိုးရခန္ဓာမှာဖော်ပြထားပါတယ်။2016ခုနှစ်မှာလာမှာအနေဒီအစိုးရတက်လာပြီးအပြည်လာဇန်ပိုင်းမှာရာနဲ့ချီတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးခဲ့တာဟာလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစုဝေးခွင့်စတဲ့ကဏ္ဍတွေအတွက်သိတာတဲ့တိုးတက်မှုတစ်ခုအဖြစ်လူမှုကြေကျူးအဖွဲ့အစည်းတွေကထောက်ပြခဲ့ပေမဲ့လည်းဒါဟာပြည်ပြည်စုံနဲ့လို့မဆိုနိုင်ကြောင်းမလ3ရက်နေ့မှာထုတ်ပြန်တဲ့အစီအခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းပြည်သူ့ခါဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတာလူလတ်စွာပြောဆိုခွင့်အပေါ်ကန့်တတ်မှုတွေရှိနေတာနဲ့လူရင်းသားတွေအပေါ်မတရားအနိုင်ကျင့်နေခြင်းမှုတွေနဲ့ကန့်တတ်မှုတွေလှုပ်ဆောင်နေတာစတဲ့လူခွင့်ရေးဆိုင်ရာပြဿနာ3ခုရှိကြောင်းလည်းအစီအခံစာမှာဖော်ပြထားပါတယ်